ရုရှားကျူးကျော်မှုကိုကူကံနေတဲ့ယူကရိန်းနိုင်ငံအတွက်ရှေ့လာမယ့်9လအတွင်းနောက်ထပ်အကူအညီတွေဖြင့်ဒေါ်လာ33ဘီလီယံပေးရမယ့်အစီအစဉ်ကိုကွန်ဂရက်စ်တော်ကအတည်ပြုပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းခံလိုက်ပါတယ်
။ We're not attacking Russia.We're helping Ukraine defend itself against Russian aggression.
ရုရှားငင်ကိုတက်ခနေတာမဟုတ်ပါဘူး။ရုရှားရဲ့ရန်လိုမှုကိုခုခံကာဝေးရမှာယူကရိန်းကိုအကူအညီပေးနေတာပါလို့ကြာသာတွင်နဲ့အင်ဂျီရောမှာသမ္မတဘိုင်ဒန်ပြောကြားပါတာပါ။နှလားကြောကြာရုရှားရဲ့ကြီးကြပ်တက်ခမှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းတွေလက်နက်သစ်တွေနဲ့စီးရဲအကူအညီဖြင့်ဒေါ်လာဘီလီယံ20ကျော်စီးပွားရေးအကူအညီဖြင့်10ဘီလီယံခွဲနဲ့စာနာမှုအကူအညီဖြင့်3ဘီလီယံပေးဖို့စီစဉ်ထားတဲ့အကြောင်းသမ္မတစီစဉ်ကိုမကျင်ညာခင်ကလေးပါပဲအင်ဂျီရောကတင်ထုတ်ပြန်ခဲ့ပါတယ်။သူတို့ကအစောပိုင်းမှာတည်ကျပေးထားတဲ့ 13.6 ဘီလီယံကတော့မချသိရင်ဒရင်ပတိကလက်နက်တင်ပို့မှုတွေနဲ့တူကွန်လူနီးပါးဖြစ်နေပြီလို့လည်းသမ္မတပိုင်ရင်ကပြောပါတယ်။ကွန်ဂရက်စ်တော်မှာနိုင်ငံရေးအရသဘောထားကွဲပြားတာတွေရှိနေပေမဲ့ယူကရိန်းကိုဆက်လက်ကူညီထောက်ပံ့ဖို့လက်ခံကြလိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ယူကရိန်းကိုထိတ်ချုပ်ဖို့ကြိုးပမ်းမှုတွေအောင်မြင်မှုရနိုင်မှာမဟုတ်ကြောင်းလည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်ရိုက်ရင်ညွှန်ပြောဆိုခဲ့တာပါဒီသတင်းပတ်သက်မှာပဲပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေကိုတဘာတံဝင်တင်ပို့မှုတွေရုရှားကဖြစ်တော့လိုက်တဲ့အပေါ်မှာလည်းရုရှားသမ္မတကိုဝေဖန်ခဲ့ပါတယ်ရုရှားသမ္မတနဲ့နီးစပ်သူတထည်ကြီးတွေနဲ့ဗန္ဒာရေးဖွဲ့စည်းရေးပေါ်စီးပွားရေးပိတ်ဆို့တံတားမှုတွေကိုရှောင်ရှားဖို့ရုရှားကအချက်ကိုင်တဲ့လိုရက်တွေကိုအမေရိကန်နဲ့မဟာမိတ်တွေကလက်ခံမှာမဟုတ်ဘူးလို့လည်းသမ္မတပိုင်ကပြောဆိုခဲ့ပါတယ်